နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေနဲ့မဟာချိုင်မြို့ဝတလေထိုင်းခန့်မှတ်မှာဇွန်လ23ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရင်သူတို့ရဲ့အခက်အခဲတွေသူတို့ရဲ့ဆန္ဒသဘောထားတွေကိုတင်ပြကြဖို့အတွက်မြန်မာရွှေ့ပြောင်းအလုပ်သမားတွေကလည်းပြင်ဆင်နေကြပါတယ်။မဟာချိန်မြို့ဝထိုင်းယူနစ်ငါးတစ်တာဆက်ယုံမှာအလုံလုံကိုင်းတဲ့မဆူကဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရင်မြန်မာလူသမားတွေတရားဝင်နေထိုင်အလုံလုံကိုင်းခွင့်လက်မှတ်ရဖို့နဲ့ပတ်သက်ပြီးတင်ပြသွားမယ်လို့ပြောပါတယ်ရှင်
။ကျမတို့လက်ရှိဒီထိုင်းမှာရောက်နေတဲ့မြန်မာပြည်သားတွေပေါ့တော်တော်ကြီးကိုအခက်အခဲတွေရှိနေကြတယ်လေ။ဒီ passport တွေပတ်တည်လုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးလေကျမတို့မှာအကျက်တဲတွေအများကြီးရှိနေရဲ့ရှင်။အခုလက်ရှိကျမတို့ဒီမှာလေဘတ်စီချွန်ဘူးလို့ခေါ်တဲ့ပန်းရောင်ဘတ်တွေလုပ်နေရတယ်လေအဲ့ဒါတွေကတော့ဒီမှာအချိန်ထဲမှာကျမတို့လူမျိုးရေလုပ်ငန်းလုပ်နေတဲ့လူတွေအတွက်ပဲလုပ်ပိုင်ခွင့်ရှိတယ်လေတကယ်နဲ့ဘတ်မရှိတဲ့လူတွေအတွက်ကတော့အများရန်ထိတ်လန့်တစားပေါ့နေနေရတယ်ပြီးခဲ့တော့ကျမတို့ဆိုလို့ရှိရင်၄မိနစ်တန်းနေကုန်သွားတယ်လေ၄မိနစ်တန်းကုန်တော့ကျမတို့ကကြိုတင်ပြီးပြင်ထားလို့ဒါပဲကျမတို့တို့တော့နည်းနည်းစိတ်သက်သာရရတာပေါ့နော်ပြန်လုပ်လို့ရတယ်အမရဲ့ဒါဆိုရမယ်နေထိုင်ခွင့်ဘက်လေအဲ့နေထိုင်ခွင့်ဘက်ကနေရပါကြီးကျော်လို့တွားလို့မရဘူးရှင်သူတို့ပြောတာကတော့ဒီ passport ရဲ့နံပါတ်တွေနဲ့ပဲဒီဘက်ထဲမှာပြန်လုပ်ပေးမယ်ဘယ်ဘက်တော့ passport အတိုင်းတွားလို့ရတယ်ဆိုပြီးတကယ်တကယ်ကျတော့ပတ်တာပြန်ရတယ် passport တွေအတိုင်းတွားလာခွင့်လည်းမရှိဘူးရှင်အဲ့ဒီအခက်အခဲတွေရင်ဆိုင်နေရတယ်ရှင်ဆောင်နေသမားတွေကြတော့လေအမရထုံနည်းလကားမယ်ဆောင်နေတွေပြည့်သွားပြန်လို့ရှင်လည်းပဲရန်ကုန်မှာသွားတယ်ပြီးလို့ရှိရင်တဦးရဲတထေးတဦးရဲပိုင်ပုံစံမျိုးနဲ့ပြန်ပြီးတော့ဒီထိုင်းမှာဝင်လာတယ်တထေးတဦးရဲပိုင်ဆိုတာတခြားတထေးတွေကိုကြောင်းပိုင်ခွင့်မရှိတော့ဘူးလေသူတို့ကဒီအလုပ်ထဲမှာမကောင်းလဲလောက်ကောင်းလဲလောက်အဲ့လိုပုံစံမျိုးနဲ့တိတ်မိခံပြီးလုပ်နေရတယ်လေအဲ့လိုစနစ်တွေကိုပေါ့နော်အမေစုကိုသင်ပြခြင်းနဲ့ပြောခြင်းနဲ့ရှင်ကတော့အမေစုလာတော့ကဆိုကျမတို့ဒီထိုင်းမှာရောက်တဲ့အလုပ်သမားတွေအတွက်အများကြီးကြောင်းလဲခဲ့ရဲ့လေအခုဆိုလို့ရှိရင်သူကလုပ်ပိုင်ခွင့်ရှိတဲ့သူတရားအမေနဲ့ပို့ပြီးတော့ကြောင်းလဲမယ်လို့ကျမတို့မျှော်လင့်ထားတယ်ရှင
်မဟာချိန်မျိုးကထိုင်းယူနစ်ငါးတစ်တာဆက်ယုံမှာအလုပ်လုပ်တဲ့မဆုပြောသွားတာပါရှင်ဘန်ကောက်မျိုးက Big Star ဖနက်ဆက်ယုံမှာအလုပ်လုပ်တဲ့မဆန္နာဆိုသူကတော့မြန်မာနဲ့ထိုင်းဆွေရတို့ကြားချုပ်ဆိုခဲ့တဲ့လုံသမားတင်သွင်းခွင့်နားလည်မှုစာချုပ်လွှာ MOU စနစ်ဟာကြားပွဲစားတွေကြောင့်လုံသမားတွေထိခိုက်နစ်နာနေရတဲ့အခြေအနေတွေကိုဒေါက်အောင်ဆန်းစုကြည်ကိုတင်ပြသွားမယ်လို့ပြောပါတယ်ရှင်
။ကျမတို့အခုလက်ရှိထိုင်းနိုင်ငံမှာရောက်နေတဲ့လုံသမားတွေရဲ့အခွင့်အရေးဆုံးရှုံးမှုတွေရဲ့နောက်ပြီးတော့ရန်ကုန်ကနေပြီးတော့တရားဝင်တင်နေတဲ့ MOU လုံသမားတွေ agency တွေကနေပြီးတော့တရားဝင်ပို့ဆောင်ပေးနေတဲ့အဲ့ဒါတွေကိုကျမတို့ကအမေစုသိအောင်ဒီမှာလက်ရှိဒုက္ခရောက်နေတဲ့သူတွေအကြောင်းအမေစုတရားပြောပြခြင်းလည်းရှင်သူထိုင်းနိုင်ငံမှာလူပေါင်းက၄သန်းကျော်နေပန်းရှိတယ်လေတရားဝင်ရောတရားမဝင်ရောကတော်တော်များများကထိုင်းနိုင်ငံမှာတရားဥပဒေရတရားဝင်သတ်မှတ်ပေးကြတာလောအားကတနေ့ကို300ရှိတယ်လေအမေတကယ်တမ်းကျတော့တချို့300မရတဲ့အလို့ယုံတွေအများကြီးရှိရဲ့ရှင်နောက် ODJ ကိုလည်းတရားဝင်သတ်မှတ်ပေးကြတာက56ဘတ်အဲ့ဒါ၆ဘက်ကိုတကယ်တမ်းရနေကြတာ30ကျော်ပဲရကြတာတွေတာမျိုးတွေရှိတယ်ရှင်အဲ့ဒါမျိုးတွေကိုထိုင်းဥပဒေအရတရားစီစဉ်ပြီးတော့တရားဝင်အလို့သမားအခွင့်အရေးခံစားခွင့်ရစေခြင်းလေဒီလိုပဲနောက်ထပ်ကျွန်တော်တို့အခုဒီမြန်မာနိုင်ငံကနေပြီးတော့ထိုင်းနိုင်ငံတင်သွင်းနေတဲ့ MOU စနစ်နဲ့တင်သွင်းနေတဲ့ဟာတွေကဟိုကနေပြီးတော့ MOU စာအုပ်လုံးလာတယ်လုံးလာပြီးတော့ထိုင်းနိုင်ငံရောက်ရင်MOU စာအုပ်လုပ်လာတယ်ဟေ့ဆိုလို့ရှိရင်တခါတည်းသူကဝတ်ပါမယ်ပါပါကြီးပါပြီးသားဖြစ်ရမယ် MOU ဆိုတာကလည်းအလုပ်ရှင်လည်းရှိပြီးသားအလုပ်လည်းရှိပြီးသားဖြစ်တယ်အဲ့ဒီအတွက်ကြောင့်စာအုပ်ကဝတ်ပါမယ်ရောတခါတည်းတွဲပြီးလာတာမျိုးဖြစ်ရမယ်ဒီရောက်မှမဟုတ်ဘဲနဲ့စာအုပ်မပဲပါပြီးတော့ဝတ်ပါမယ်ကိုဒီရောက်မှလောက်ရတယ်အဲ့တော့ဟိုကနေစာချုပ်ချုပ်လာတာကဥပမာဆက်ချုပ်ရုံပေါ့ဆက်ချုပ်ရုံဆိုလို့ရှိရင်ဒါမှမဟုတ်ကိုသွားရတာဆက်ချုပ်ရုံမဟုတ်ဘဲနဲ့တခြားအလုပ်ငန်းနေရာတွေကိုသွားရတယ်အလိုမျိုးတွေရှိရှင်အဲ့ဒီခါကျတော့အလုပ်သမားတွေကကိုစာချုပ်ချုပ်လာတာကနေရာတစ်ခုကိုလက်ရှိသွားလုပ်ရတာကနေရာတစ်ခုပြီးရင်ဟိုရောက်မှဝတ်ပါမယ်လို့ဖို့အတွက်သေးစိတ်တချို့မိန်းကလေးတွေဆိုလို့ရှိရင်ဗမာပြည်ကနေကိုဝင်ပါလာတယ်ဒီရောက်မှသေးစိတ်ကြတယ်သေးစိတ်တဲ့ခါကျတော့ကိုဝင်ရှိနေလို့ဆိုပြီးတော့အလို့ရှင်ကလက်မခံဘူးဗမာပြည်ကိုကံပိုးခံရတယ်ဒါမျိုးတွေရှိတယ်အဲ့ခါကျတော့ကိုလုပ်လာတဲ့စာအုပ်ဒီတမုံးငွေဘယ်လောက်ပေးရလဲဒီဆုံးရှုံးမှုတွေရှိတယ်အများကြီးပါပဲရှင် MOU နဲ့ပတ်သက်လာရင်တော့အေဂျင့်တွေကသူတို့ဟိုကနေတရားဝင်ခေါ်သွင်းလာတယ်ဒီရောက်ရင်ဖြစ်ကလက်ဆန်ထိုးတယ်ဒါမျိုးတွေကိုမဖြစ်စေချင်ပါဘူးအဲဒါကြောင့်ဒီ agency တွေကိုတကြမှတ်မှတ်ကြမှတ်ပေးစေချင်တယ်ဒီမှာတော့ MOU စနစ်ကိုလုံးဝမကြိုက်ဘူးမေဘာဖြစ်လို့လဲဆိုတော့ MOU ဒီသူကတရားဝင်လူကုန်ကူးနေတာပဲတရားဝင်လူကုန်ကူးနေပြီးတော့ဒီရောက်တော့ဖြစ်ကလက်ဆန်ဟိုနားထိုးဒီနားထိုးထိုးနေတာပဲအကုန်လုံးကအဲ့တော့ agent တွေလုံးတယ်ဆိုလို့ရှိရင်လည်းတရားဝင်ဖြစ်အောင်တခါတည်းဝတ်ပါမေကောစာအုပ်ကိုတရားဝင်တွဲကြလာအောင်တကယ်လို့ လို့သမားတယောက်ကဒီဘောဒီဆက်မှာထိခိုက်ချမ်းသာရှိတယ်ဆိုလို့ရှိရင်လေဒီထိခိုက်ချမ်းသာရှိတဲ့ဟာကိုအလို့ရှင်ကတာဝန်ယူမှုတွေဖြစ်အောင်ဒါမျိုးတွေလုပ်ဆောင်ခြင်းပါတယ်
ဒါကတော့ဘန်ကောက်မြို့က Big Star ဖနက်ဆက်ယုံမှာအလုံလုံကိုင်းတဲ့မဆက်နာပြောသွားတာပါရှမ်းပြည်နယ်ကနေဘန်ကောက်မြို့မှာအိမ်အကူအဖြစ်အလုံလုံကိုင်းတဲ့တိုင်းရင်းသူတူဦးကလည်းဒေါ်ဆန်းစုကြည်ကိုတွေ့ဆုံနိုင်ဖို့မျှော်လင့်ပါတယ
်ကိုရဲ့နိုင်ငံတော်ရဲ့ခေါင်းဆောင်တရားအနေနဲ့ကိုကအရင်ကြီးကိုတွေ့ချင်တယ်ဒေါ်ဆန်းစုကြည်နဲ့တွေ့မယ်ဆိုရင်တော့ဒီမနိုင်ငံမှာအလုံလုံဖို့ဆိုတော့မဟုတ်ဘူးနော်မလုံချင်တော့ဘူးဖြစ်နိုင်တယ်ဆိုရင်တော့ကိုနိုင်ငံမှာကိုပြန်ပြီးကိုရဲ့အိမ်ကူမိသားစုနာမယ်ကိုကပြန်ပြီးနေချင်တာပါနော်အဲ့လိုမျိုးအခုညီမလို့လောက်တာတော့အိမ်ဖို့ကလေးထိမွန်းလာရှင်အလောက်လောက်တာတော့ခုဟာတော့တတ်မှတ်ထားတာကိုအလောက်ချင်းတတ်မှတ်ထားတာမရှိဘူးဘောနော်အဲ့လိုမျိုးအခုဆိုရှင်လည်းအလောက်လောက်နေတလူမျိုးအခုတော့ကလေးနေပဲကိုကနေရဆိုတော့24နိုင်အလောက်တလူမျိုးဖြစ်နေပါရှင်ပြီးဆိုကိုအလောက်ရွေးချယ်အောင်ဆိုတော့လေရွေးချယ်ဖို့ဟာနီလန်နေရပါဘောနော်ရှင်ညီမလေးတွေပါလေဒီမှာလည်းကြောင်းတက်နေတာပေါ့နော်ဖြစ်နိုင်ဆိုကိုယ်နိုင်ငံမှာလည်းတတ်တတ်စီချင်းနဲ့ခုဟာအဆင်မပြေဘူးနော်ဒီတော့ဆူလိုက်ဒီမှာပဲအနေနေရတဲ့တူမျိုးပါရှင်ဆောက်ဟာလေးကြရင်လည်းဟိုလာစာလည်းအပြည့်မပေးအရင်ကကျမနေတဲ့ပထေးဆိုရှင်မနော်ခုလာစာလည်းအဲ့လိုမျိုးအပြည့်ပြီးလာတော့မရှိဘူးလာစာတွေရောအောင်းအောင်းထားပေါ့ဒီလိုပုံမှန်မထုတ်ပေးပါရှင်အဲ့လိုမျိုးရှိရဲ့သမီးလည်းပဲမမဟိုစားတာပြီးရလေသူစားပိုင်ကြပိုင်ခွင့်မရှိရောဟဲ့ပြီးဆိုရှင်ဒီပတ်စုတ်တွေပတ်တဲ့ကိစ္စဆိုရှင်လည်းအိမ်ဖို့နေနေရဘူးမရှိသားပေါ့ဘူးအလုတ်ပေါ့အိမ်ဖို့ဆိုအလုတ်လို့တိတ်မတတ်မထားဘူးလေအဲ့ဒါဆိုအခုကျမလို့နေတာလေဟိုစားပွဲစားညနေပဲလေတဖေးကလည်းကိုဝပမေးထုတ်ပေးတာမရှိဘူးဟဲ့ကွာအထောက်ထားတော့ဂိုင်ထားတဲ့တာပေမဲ့လေတကယ်တမ်းကိုလာစစ်မယ်ဆိုရှင်တော့ဖမ်းပိုင်ခွင့်ရှိရပါတော့ဒီနိုင်ငံမှာနေပြီးတော့လေအလုံအမြဲလုတ်သွားရမယ်လို့တော့ရည်ရချက်မရှိသားပါရှင်အဲ့ဒီတော့ကြောင့်မလို့ဒီမှာလို့တော့အလုံအခွင့်ရေးလေးတွေအဲ့လိုမျိုးပေါ့နော်အဲ့ဒါလေးတွေကိုဖြေမေးစေချင်တာပါရှင
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အခါမှာမြန်မာရွှေပြောင်းလုံသမားတွေကသူတို့ရဲ့အခက်အခဲတွေကိုတင်ပြကြဖို့ပြင်ဆင်နေတာနဲ့ပတ်သက်ပြီးတင်ပြခဲ့တာပါဒေါ်ဆန်းစုကြည်နဲ့မြန်မာရွှေ့ပြောင်းလူသမားတွေရဲ့ဒီတွေ့ဆုံပွဲကိုနိုင်ငံကူးလက်မှတ်နဲ့ပန်းရောင်ကကင်ဆောင်ထားသူတွေကသာတက်ရောက်ခွင့်ပြုမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာ2012ခုနှစ်ကလည်းမဟာချိန်မြို့မှာမြန်မာနိုင်ငံသားအလုံသမားတွေနဲ့တွေ့ဆုံခဲ့ပါတယ်။ထိုင်းနိုင်ငံမှာအလုံလုံကင်နေတဲ့မြန်မာအလုံသမား၄သန်းလောက်ရှိနေပြီးတရားဝင်မှတ်ပုံတင်ပြီးအလုံလုံနေတဲ့မြန်မာအလုံသမား၂သန်းနီးပါးရှိနေပါတယ်ရှင်။